ရဲဘော်များမိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ပြောချင်တာကတော့ဗမာပြည်ကအာဇာနည်ဗိမာန်တည်းမှာခင်ဗျာ The Voice Channel လို့အင်္ဂလိပ်လိုအမည်တက်ထားတဲ့ဗမာဂျာနယ်တစ်စောင်ကို2013 February 30ရက်နေ့မှာကျွန်တော်ဖတ်လိုက်ရပါတယ်ဂျာနယ်ရက်စွဲက February 27 29လို့ပါရှိပါတယ်ဒါကြောင့်ဒီသတင်းကိုထင်မြင်ကျပေးဖို့ရာနောက်မကျလာသေးဘူးလို့ထင်ပါတယ်ဂျာနယ်မျက်နှာဖုံးမှာအာဇာနည်ဗိမာန်တွင်တောင်ကိုရီးယားအထိမ်းအမှတ်အဆောက်အုံဆောင်ကြီးဆိုတဲ့ခေါင်းစည်းစတန်းကြီးနေတကွာတန်ခမောက်ဆောင်စစ်သားကြီးတူကတနတ်ခလုတ်ပေါ်လက်ညှိုးတင်ပြီးတနတ်ပိုက်ချိန်ထားတဲ့ပုံလဲပါရှိပါတယ်ပြည်သူတွေကရဝါပြုအမယ်ရှိမှဒီဟာကြီးမြင်ရတော့လဲမတင့်တယ်တာအမှန်ပါကင်းဆောင်ရင်လဲကိုရာကဆောင်ပေါ်ရာဒီလိုအဆောင်ချထားရတာကလဲဒီနေရာမှာလွန်ခဲ့တဲ့နှစ်30ကတောင်ကိုရီးယားဧည့်သည်တော်ကြီးများကိုမြောက်ကိုရီးယားလူသားသမားတွေကလုကြံခဲ့ကြတဲ့ကိစ္စကြောင့်ဖြစ်ပေါ်လာခဲ့တဲ့ပြဿနာပါအာဇာနည်ဗိမာန်ဆိုတာအာဇာနည်အထိတ်မှန်ကလွဲပြီးဘာမှမရှိတဲ့အထွတ်အမြတ်နေရာပါနိုင်ငံသားအထိတ်မှန်မဆိုထားနဲ့တခြားဘာအထိတ်မှန်မှမရှိတဲ့မှာဘူးအညတရစစ်တီတို့တရေကောင်စစ်တီတို့ဆိုတာတွေကလည်းပြည်တွင်းစစ်မှာတိုင်းရင်းသားပြည်သူချင်းချင်းတတ်ကြဖြတ်ကြတဲ့ကိစ္စပါလွတ်လပ်ရေးအာဇာနည်များနဲ့တနေရာတဲ့မထမ်းရှိတဲ့မှာဘူးအာဇာနည်ကြီးများရဲ့ဆရာတစုဖြစ်တဲ့ဆရာကြီးတခုံကတော်မိုင်းနဲ့ကဘာနဲ့အမြကြီးကျယ်တဲ့ပုဂ္ဂိုလ်သူဖြစ်သူဥတ္တန်စတဲ့ပုဂ္ဂိုလ်ကြီးများကိုလည်းတခြားထိုက်ထိုက်တန်နိုင်ဂုံရှိတဲ့နေရာမှာဂုံမြောက်တဲ့အစီအမံနဲ့ထားရှိရပါတယ်အာဇာနည်ဗိမာန်မှာမရောပါဘူးခုတည်းတည်းအရာအာဇာနည်ဗိမာန်အတွင်းမှာဆောက်လုပ်မှာကတောင်ကိုရီးယားသမတနဲ့အဖွဲ့ကိုလုံခြံတဲ့နေရာပါနိုင်ငံတော်ရဲ့ဧည့်သည်တော်ကြီးတွေကိုလုံခြံတာဖြစ်လို့အင်ရှင်ပြည်သူတွေမှာတာဝန်ရှိတာအမှန်ပါဒါပေမဲ့အာဇာနည်ဗိမာန်အတွင်းမှာအာဇာနည်နဲ့မဆိုင်တဲ့အထိတ်အမှတ်တွေမဖြစ်ဆက်တည်မှာဘူးအလွန်လွန်ပြောရလို့ရှိရင်ဘိုးအောင်ကျော်ကြောက်တိုင်အရွယ်ထက်မကြီးတဲ့ကြောက်စာတိုင်တစ်ခုလောက်သာစိုက်ထိုးတင်မယ်ထင်ပါတယ်ကြာဆုံးသူတချို့ရှိကြရမှာသူတို့နိုင်ငံအတွက်အာဇာနည်ဂုဏ်ထိုက်သူတွေဖြစ်ရင်တောင်မှသူတို့နိုင်ငံအာဇာနည်ဗိမာန်မှာပဲအထိတ်အမှတ်ထားရှိတင်ပါတယ်ဗမာပြည်သူတွေလေးစားကြတဲ့နိုင်ငံသားခေါင်းဆောင်တွေအများကြီးရှိပါတယ်ဂန္ဒီနေရုလီနင်မော်စေတုံးစသည်ဆိုကြပါစို့ကျွန်တော်တို့ကြည်ညိုပေမယ့်ကျွန်တော်တို့နိုင်ငံမှာသူတို့ဗိမာန်မရှိပါကျွန်တော်တို့တွေသူတို့နိုင်ငံရောက်ရင်ဝေရောက်ကာရဝိုက်ပြုကြပါမယ်ကျွန်တော်တို့နိုင်ငံမှာတော့သူတို့ဗိမာန်မထားရှိပါဒါကြောင့်ကျွန်တော်တို့နိုင်ငံရဲ့အာဇာနည်ဗိမာန်မှာပြည်နိုင်ငံကဘာအဆောက်အဦမှမဆောက်လုပ်တင်ဘူးလို့တင်ပြရင်ကိစ္စကိုအလေးနဲ့ထားပြီးစဉ်းစားတဲ့မှာကြောင့်တင်ပြလိုက်ရပါတယ်ကျွန်တော်ကတော့ကန့်ကွက်လိုက်ပါပြီခင်ဗျာကျွန်တော်မောင်စွမ်းကြီးပါခင်ဗျာ